ဟုတ်ကဲ့ပါ။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကထိုင်းဝန်ကြီးချုပ်ကိုပြောဆိုရမှာမြန်မာနိုင်ငံကိုရွေးကောက်တင်မြှောက်ခံအရတားအစိုးရကအုပ်ချုပ်နေပြီးတက်မတော်ဟာတန်းပီအုပ်ချုပ်ရေးတာဝန်ကနေဘေးဖယ်ပေးလိုက်ပြီးအရတားအစိုးရရဲ့စီးပွားရေးဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေကိုထောက်ခံအားပေးနေပြီဖြစ်တဲ့အကြောင်းပြောဆိုသွားတယ်လို့ထိုင်းအစိုးရရဲ့ပြောခွင့်ရသူမစ္စတာထီရတ်ရတနာစီရီက VOA ကိုပြောပါတယ်
What he said about the military role in Myanmar right now, that military now supporting the
growth of the country. စစ်တပ်ရဲ့ခန်းကဏ္ဍနဲ့ပတ်သက်ပြီးတူပြောသွားတာကတော့စစ်တပ်ဟာတိုင်းပြည်တွင်းစီးပွားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်ကိုထောက်ခံအားပေးလျက်ရှိတဲ့အကြောင်းနောက်နိုင်ငံကိုစစ်တပ်ကနေပြီးတော့အုပ်ချုပ်တဲ့စနစ်မရှိတော့တဲ့အကြောင်းအရင်ကတော့ဒီစစ်ဆိုးရွားကအုပ်ချုပ်ခဲ့တာမှန်ပေမဲ့အခုနောက်ဆုတ်နေရဖယ်ပေးလိုက်ပြီဖြစ်တဲ့အကြောင်းနောက်တိုင်းပြည်ကိုဒီမိုကရေစီနီးကျတဲ့ရွေးကောက်တင်မြှောက်ထားတဲ့ဆိုးရွားကနေပြီးတော့အုပ်ချုပ်နေပြီဖြစ်တယ်လို့ပြောသွားပါတယ်
ဒါပြင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံအတွင်းပြည်ပစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့စိတ်ချလက်ချရင်းနှီးမြှုပ်နှံကြဖို့နဲ့သူ့အနေနဲ့အာမခံပါတယ်ဆိုတဲ့အကြောင်းထိုင်းဝန်ကြီးချုပ်ကိုပြောဆိုသွားတယ်လို့ထိုင်းအစိုးရရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ထိုင်းဝန်ကြီးချုပ်ကလည်းနှစ်နိုင်ငံနေဆက်မှာရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အရေးနဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအခုလိုပြောခဲ့ပါသေးတယ်
။ And regarding the minorities Thailand has told the Myanmar that Thailand will not allow
Thailand လူမျိုးစုတွေအရင်နဲ့ပတ်သက်ပြီးပြောသွားတာကဒီထိုင်းနိုင်ငံအနေနဲ့ကထိုင်းမျိုးပေါ်ကိုခြေချပြီးတော့မြန်မာအစိုးရကိုတိုက်ခိုက်တဲ့ဘဲအဖွဲ့ဇီးကိုမဆိုခွင့်ပြုမှာမဟုတ်ဘူးလို့ပြောခဲ့ပါတယ်
။ထိုင်းအစိုးရရဲ့ပြောရေးဆိုခွင့်ရှိသူမစ္စတာထီရက်ရတနာစီရီပြောပြသွားတာပါ။နိုင်ငံနေဆက်ဒေသမူရစ်စေဝါပူးပေါင်းနှိမ်နင်းရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့မြန်မာရွှေပြောင်းအလုပ်သမားတွေရဲ့ကျန်းမာရေးစောင့်ရှောက်မှုကိစ္စတွေကိုလည်းထိုင်းဝန်ကြီးချုပ်ကရှင်းပြခဲ့တယ်လို့သူကပြောပါတယ်။မြန်မာနဲ့ထိုင်းတက်မတော်နှစ်ရက်ကြာအစစ်မြင့်ကော်မတီဆွေးနွေးပွဲကိုစက်တင်ဘာ15ရက်ကနေ19ရက်နေ့ထိကျင်းပခဲ့တာပါ။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ထိုင်းဝန်ကြီးချုပ်ရင်လတ်ရှင်နာဝတ်တို့တွေ့ဆုံတာဒါဟာဆိုရင်ဒုတိယကြိမ်ဖြစ်တယ်လို့လည်းပြောသွားပါတယ်ခင်ဗျ။